Welcome to the Voice of America in Burmese.
Mingla nyane kema dot da shin mya shin. American pi rang so myo raw Washington DC ga ne VOA Myanmar bai season ye 2015 khu ne August 24 ye tanin la ne nyane khin 6 na yi khwe ya ne 9 na yi thi season rwe go line to meter 1925 ro ga ne tai yai thau le ni ba bi shin.ကျမအနောင်လာပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျမဧတနာကြော်ပါရှင်အာရှဒေတာတလွားကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့တင်းနေလာနေ့ဈေးပိတ်ချိန်မှာဈေးအများကြီးကျဆင်းခဲ့ပါတယ်ရှင်မြန်မာနိုင်ငံမှာလက်ထပ်ထိန်းများခြင်းဆိုင်ရာဥတွေနဲ့ဘာသာကူးပြောင်းမှုဆိုင်ရာဥတွေတို့ဟာအခြေခံအခွင့်အရေးကိုချိုးဖောက်မှုဖြစ်လို့လက်မှတ်မရေးထိုးဖို့သမ္မတဦးသိန်းစင်ကိုအရှာလူလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကတိုက်တွန်းသွားပါတယ်ဒီလိုမျိုးဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒီညနေ့ပြောပြပေးပါမယ်နန်းလောင်ရေ
ကောင်းပါပြီရှင်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲဝင်မဲ့ကိုစလဲလောင်အချို့ရဲ့လျှောက်လာရေးပယ်ချခံနေရပါတယ
်။တော့2020တုန်းကကျွန်တော်ရွေးကောက်တင်ရောက်ရခံရတယ်ကျွန်တော်လက်ရှိလွတ်တော်ကူရလုပ်နေတယ်။2015ကျတော့မှလျှောက်လာတဲ့နောက်ပေးတယ်ဆိုတော့ဒါတော့ကျွန်တော်ရှင်းတော့မမြင်တဲ့ကိစ္စတစ်ခုလို့ပဲကျွန်တော်ကမှတ်ချက်ပေးခဲ့ပါတယ်
။တတိပုဂ္ဂလအဖြစ်ရွေးကောက်မှုစီစဉ်ထားတဲ့ဦးရွှေမောင်မရှင်အပြည့်စုံကိုနောက်ပိုင်းမှာကြားရမှာပါ။ကြအပြင်2015ထွေထွေရွေးကောက်ပွဲမှာကြိုတင်မဲ့ပေးတာကိုနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေလာရဲ့အဖွဲ့တွေလေလာနိုင်အောင်စီစဉ်ပေးဖို့ကာတာဆင်နာကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်တဲ့သတင်းနဲ့ပြင်တင်နိုင်ငံယထာဒသင်းဘောကတနတ်တမားကိုအမေရိကန်နဲ့ဗြိတိန်နိုင်ငံသားတွေကဘလို့တားဆီးလိုက်နိုင်တယ်လဲဆိုတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့တင်းလာနေနောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အာရှဒေသတလွားကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့တင်းနေလာနေကဈေးပိတ်ချိန်ဈေးအများကြီးကျဆင်းခဲ့ပြီးတော့ဥရောပဈေးကွက်တွေရဲ့မနေ့ပိုင်းရှယ်ယာအယောင်းဝယ်ဈေးတွေလည်းကျဆင်းကကမ္ဘာနဲ့အဝံအစုရှယ်ယာဈေးတွေဆက်ပြီးတော့ကျဆင်းနေပါတယ်။အမေရိကန်ပြည်ထောင်စုမှာကတောင်းချနေတဲ့ကဈေးက300ခန်းတော့ကျဆင်းခဲ့တာဖြစ်ပါတယ်။တရုတ်ကရှန်ဟိုင်းအစုရှယ်ယာဈေးကွက်က 8.5 ဈေးကျနဲ့ပိတ်သွားပြီးတော့ယင်းနေ့မြောက်နယ်တွေကတော့တရုတ်အစိုးရဒါကိုဘယ်လိုကင်တွယ်မလဲဆိုတာစောင့်ကြည့်နေပါတယ်။ဒီရပိုင်းတွေအတွင်းမှာကဘာတလွားအစုရှယ်ယာဈေးတွေကျဆင်းနေတာဟာခံမှန်းထားတာထက်ပိုပြီးတော့နှေးကွေးနေတဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုစိုးရိမ်နေကြတာကြောင့်အဓိကဖြစ်ပါတယ်။ဂျပန်နိုင်ငံမှာ Nikkei အစုရှယ်ယာအညွှန်းငွေက6လအတွင်းမှာအနိုင်ဆုံးဖြစ်တဲ့တင်းနယ်လာနေက 4.6 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ဟောင်ကောင်ရဲ့ Hansen အညွှန်းငွေကလည်း 4.9 ရာခိုင်နှုန်းကျဆင်းပါတယ်။ Pacific ဒေသအတွင်းကတခြားနိုင်ငံတွေလည်းအစုရှယ်ယာဈေးတွေအများကြီးကျဆင်းခဲ့တာပါ။တချိန်တည်းမှာပဲလန်ဒန်ပါရီနဲ့ဂျာမနီဖရန့်ဖတ်အစုရှယ်ယာဈေးကွက်တွေမှာအနည်းဆုံး 2.5 ဈေးကျနဲ့ဖွင့်ခဲ့ရပါတယ်။ယင်းနယ်ဈေးကလည်းနှစ်အကြာကြီးအတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ဒဇီကိုဒေါ်လာ40အောက်ကိုတလောကပဲရောက်ပြီးခဲ့တဲ့နောက်မှာတင်းနယ်လာနေမှာဈေးထက်ကျခဲ့ပါတယ်ရှင်
။ကိုရီးယားကျွန်းဆွယ်မှာလက်တလောရန်ဆောင်မှုတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားတို့ဘက်ကမှားယွင်းနေတာတွေကိုပြုပြင်ဖို့တောင်ကိုရီးယားသမ္မတပတ်ခွန်ဟေကလူသီးရှင်ကြားတောင်းဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပစ်မဲ့အရေးကနေရှောင်ရှားနိုင်ဖို့နှစ်နိုင်ငံအဆင့်မြင့်တန်တမန်တို့ကြားဆွေးနွေးမှုတွေကနေတန်တမန်ရေးရပြည်လည်မှုမရဖြစ်နေချိန်မှာပဲတောင်ကိုရီးယားသမ္မတကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်တလောဖြစ်ပေါ်နေတဲ့စီးရီးတင်းမာမှုတွေနဲ့ရန်စားတဲ့လုပ်ရက်တွေတချို့ပြန်ဖြစ်မလာစေဖို့မြောက်ကိုရီးယားတို့အနေနဲ့ကြိုတင်ကာကွယ်လှုပ်ဆောင်ဖို့နဲ့ရှင်းလင်းတောင်းပန်ဖို့လိုအပ်တယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။ဒီလိုမှမဟုတ်ရင်တော့နေဆက်ကနေအတန်ချက်ဆက်တွေနဲ့ဝရဖြန့်တာတွေကိုအတိုင်းအတာတစ်ခုအထိဆက်လက်တိုးမြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့တောင်ကိုရီးယားသမ္မတကထိတ်တန့်အကြံပေးတွေနဲ့ပြုလုပ်တဲ့အစည်းအဝေးမှာပြောဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားစန့်ကျင်ရေးဝရဖြန့်ချက်ထုတ်လွှင့်နေတာတွေကိုရပ်ဆိုင်မလား။ဒါမှမဟုတ်စီးရီးအရာတိုက်ခိုက်မှုတွေကိုရင်ဆိုင်မလားဆိုပြီးမြောက်ကိုရီးယားဘက်ကပြောဆိုထားတဲ့အချိန်ကာလသတ်မှတ်ချက်ကျော်လွန်ခဲ့ပြီးမကြာခင်စနေနေ့ကစလို့နှစ်နိုင်ငံကြားစစ်မှုကြုံစုံပါမွန်ဂျွန်မှာနှစ်ဖက်တို့အရေးပေါ်အစည်းအဝေးစတင်ခဲ့ကြတာဖြစ်ပါတယ်။ဆေးဆံညှိနှိုင်းနေကြတဲ့သုံးရက်မြောက်နေ့မှာလည်းတိုးတက်မှုတစုံတရာမတွေ့ရသေးပါဘူး။နှစ်ဖက်စလုံးတို့ကစစ်တပ်အကြီးတန်းအရာရှိတဦးနဲ့အစစ်မြင့်တန်တမန်တဦးစီတက်ရောက်ဆွေးနွေးနေကြတာပါ။နှစ်ဖက်တို့ကြားသဘောတူညီချက်တစ်ခုရဖို့အခုထက်ပိုပြီးအားထုတ်ကြိုးပမ်းကြဖို့ကုလအတွင်းရေးမှူးဘန်ကီမွန်ကလည်းတိုက်တွန်းတောင်းဆိုထားပါတယ်။ညှိနှိုင်းမှုမှာအခြေအနေတင်းမာနေတယ်ဆိုတာထက်ပိုပြီးအာဏာပိုင်တို့ဘက်ကတစုံတရာထုတ်ဖော်ပြောဆိုမှုမရှိပါဘူး။ဒါပေမဲ့ပြည်သူတွေလိုလားနေတဲ့လက်ရှိပြည်ပခါတွေအဆုံးသတ်ရေးသဘောတူညီချက်တစ်ခုရဖို့တော့နှစ်ဖက်စလုံးတို့ကဆန္ဒရှိတဲ့သဘောမတွေ့ရသေးပါဘူး။နှစ်နိုင်ငံကြားစစ်မဲ့စုံအတွင်းတောင်ကိုရီးယားဘက်ချက်မှာစစ်သားနှစ်ဦးတို့မိုင်းငင်မိပြီးဒဏ်ရာရခဲ့ပြီးတဲ့နောက်မြောက်ကိုရီးယားတို့ကမြေမြုပ်မိုင်းထောင်ခဲ့တယ်လို့တောင်ကိုရီးယားဘက်ကဆွတ်ဆွဲပြီး ်ဒီနောက်မှာတော့ဆယ်နှစ်ကျော်ကြာရပ်ဆိုင်းထားတဲ့အတန်ချက်ဆက်တွေအသုံးပြုပြီးမြောက်ကိုရီးယားစန့်ကျင်ရေးဝါဒဖြတ်မှုတွေကိုပြန်ပြီးတော့စတင်ခဲ့တာဖြစ်ပါတယ်နှစ်နိုင်ငံစစ်မဲ့ဆုံးအတွင်းကအတန်ချက်ဆက်ထားရာတာဝါအနီးမှာလည်းပြီးခဲ့တဲ့သတင်းပတ်အတွင်းနှစ်ဖက်တို့အပြန်အလှန်ပြစ်ခတ်ခဲ့ကြတယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ရှင်
မြန်မာနိုင်ငံမှာလက်ထပ်ထိန်များခြင်းဆိုင်ရာဥတွေနဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥတွေတို့ဟာအခြေခံအခွင့်အရေးကိုချိုးဖောက်မှုဖြစ်လို့လက်မှတ်မရေးထိုးဖို့သမရဦးသိန်းစင်ကို HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကတင်းငွေတွေကပဲတိုက်တွန်းသွားပါတယ်။မျိုးဆောင်ဥတွေ၄ခုတည်းကနှစ်ခုဖြစ်တဲ့တလင်တမယာစနစ်ကျင့်သုံးရေးမူကြမ်းနဲ့ဘာသာကူးပြောင်းမှုဆိုင်ရာဥတွေမူကြမ်းတို့ကိုလွှတ်တော်နှစ်ရက်ကဩဂုတ်လ21ရက်နေ့ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။အဲ့ဥပဒေတွေဟာကိုယ်ခွေရာဘာသာကိုအခြေခံပြီးခွဲခြားမှုပြုလုပ်ရာရောက်တယ်။နိုင်ငံတကာမှာအကာအကွယ်ပေးထားတဲ့တတိပုဂ္ဂလလွတ်လပ်ခွင့်နဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တွေကိုချိုးဖောက်ရာရောက်တယ်လို့ HRW ကပြောပါရတယ်။အဲ့ဥပဒေမူကြမ်းနှစ်ခုကိုခွင့်ပြုပေးလိုက်တာဟာလွှတ်တော်အနေနဲ့အခြေခံလူ့အခွင့်အရေးကိုမျက်ကွယ်ပြုပြီးမြန်မာနိုင်ငံမှာရှိထားတဲ့လူ့အတိုင်းအဝိုင်းအချင်းချင်းကြားတင်းမာနေတဲ့ဆက်ဆံရေးကိုမီးထိုးပေးသလိုဖြစ်စေတယ်မြန်မာနိုင်ငံအတွက်အရေးကြီးလာတဲ့ရွေးကောက်ပွဲမတိုင်ခင်အတင်းအဆုံမခံတဲ့အသွင်ကူးပြောင်းမှုအခြေအနေကိုချိန်ချမှုဖြစ်စေတယ်လို့ HRW ရဲ့အာရှဒေသဆိုင်ရာဒုညွှန်ကြားရေးမှူး Phil Robinson ကပြောပါတယ်မြန်မာနိုင်ငံခွင့်ကြားဆက်ဆံတဲ့ဥပဒေဟာလူမှုအတိုင်းအဝိုင်းကြားတင်းမာမှုတွေဖြစ်ပေါ်စေဆိုတဲ့အစီရင်ခံစာကိုတော့ဩဂုတ်လ23ရက်နေ့ရက်စွဲနဲ့ HRW ကထုတ်ပြန်ထားတာဖြစ်ပါလေရှင်
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံးပေါက်ကွဲပြီးသတင်းတစ်ပတ်အကြာဒီကနေ့တနင်္လာနေ့မှာလဲဘန်ကောက်မြို့တော်ကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာဘုံးတလုံးရှာပွေရှင်းလင်းနိုင်ခဲ့တယ်လို့ထိုင်းရဲတို့ကပြောပါတယ်ဒါပေမဲ့အခုတွေ့ရတဲ့ဘုံဟာပြီးခဲ့တဲ့သတင်းဖတ်တုန်းကလူပေါင်း20လို့သိဆုံးခဲ့ရတဲ့နိုင်ငံရဲ့အဆိုအဝါဆုံးဘုံးပေါက်ကွဲမှုနဲ့ဆက်ဆက်မှုရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒီကနေ့တနင်္လာနေ့နေခင်းမှာစုခွန်ဘက် 81 မှာဘုံတလုံးတွေ့ရတယ်လို့သတင်းရခဲ့တာဖြစ်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ရဲ့ဘုံရှင်းလင်းရေးတပ်ရဲ့တပ်မှုက Riders သတင်းဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်။ဘန်ကောက်မြို့တော်ကအရာဝန်နှက်ကွန်းအနီးမှာဩဂုတ်လ18ရက်နေ့ကဘုံခွဲခဲ့တဲ့လက်သက်တရခန်းကိုခြေရာခံမရဖြစ်နေပြီးဘုံခွဲခဲ့သူနိုင်ငံတွင်းမှာရှိနေသေးသလားဆိုတာကလည်းမသေးကြဘူးလို့ထိုင်းရဲတို့ကပြောဆိုပြီးတဲ့နောက်မှာပဲနောက်ထပ်မပေါက်ကွဲသေးတဲ့ဘုံတလုံးကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်အတွင်းဘန်ကောက်မြို့တော်တွင်မှရဲချားပြီးဖြစ်ခဲ့တဲ့ဘုံကွဲမှုနှစ်ခုလိုနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုတော့ထိုင်းရဲတို့ဘက်ကအတိမပြုနိုင်သေးပါဘူး။ပြီးခဲ့တဲ့သတင်းပတ်အတွင်းဘုံခွဲခဲ့တဲ့လောက်ရက်တွေဟာဆိုရင်ထိုင်းနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုအထိနာစေပြီးနိုင်ငံရဲ့စီးပွားရေးကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ထိုင်းအစိုးရကပြောဆိုထားပါတယ်။ဒီလိုတိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းမှာလူ3ဦးတို့ကိုလည်းဖမ်းဆီးထားတာမှာတော့လူမှုကွန်ရက်ပေါ်မှာမမှန်မကန်သတင်းဖြန့်မှုနဲ့ထိုင်းနိုင်ငံသား2ဦးတို့ဖမ်းဆီးခံထားရပြီးနောက်တဦးကတော့ဟောက်ကောက်အခြေစိုက်ဓာတ်ပုံဆရာ2ဦးတို့ဖြစ်ပါတယ်။ဟောက်ကောက်အခြေစိုက်ဓာတ်ပုံဆရာအန်တိုနီကွမ်ကတော့ဘန်ကောက်ပောက်ခွဲမှုကိုဓာတ်ပုံရိုက်ကူးပြီးဘန်ကောက်ကအပြန်လင်းပေါ်မှာကြီးကအင်ဂျင်နဲ့ဟဲလ်မက်တို့ဝတ်ဆင်ဖို့ဂျန်စီခဲ့တာကြောင့်ဖမ်းဆီးခံထားရတာဖြစ်ပါတယ်ရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြောပြပေးပါမယ်သောချာနေကနယ်သာလန်ပြင်သစ်ပြေးဆွဲတဲ့တာလစ်ကြီးစံရထားပေါ်မှာလက်နဲ့အမြောက်ပြားနဲ့တိုက်ခိုက်ဖို့ကြံတဲ့သူကိုဝိုင်းဖမ်းပေးခဲ့တဲ့အမေရိကန်နိုင်ငံသား3ဦးနဲ့ဗြိတိသျှနိုင်ငံသား2ဦးတို့ကိုပြင်သစ်သမ္မတ Francois Hollande ကပြင်သစ်နိုင်ငံရဲ့အမြင့်ဆုံး Legion of Honor ဂုဏ်သုဆောင်ဆုကိုဒီကနေ့ပဲပေးအပ်ချီးမြှင့်လိုက်ပါတယ်။ပါရီမြို့တော်မှာဒီကနေ့ကျင်းပတဲ့အခမ်းအနားမှာ Mr. Hollande ကဗြိတိန်နိုင်ငံက Chris Norman နဲ့အမေရိကန်နေဖြစ်တဲ့ Spencer Stone, Alec,စကာလာတိုးစ်နဲ့အန်တိုနီဆက်တလာတို့ရဲ့ရင်ဘတ်မှာဆုတစိတ်ချိတ်ပေးခဲ့ပါတယ်။အရင်သတင်းဘက်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုအဖြစ်အပျက်တွေကြောင့်မှသူတို့ရဲ့လှုပ်ဆောင်ချက်ကရဲစွမ်းတက်သည့်စီးလုံးညီညွတ်မှုနဲ့မျှော်လင့်ချက်ရောင်ကြီးကိုပြတာဖြစ်တယ်ဆိုပြီးပြင်သစ်သမ္မတကပြောသွားပါတယ်။အကြမ်းဖက်သမားတစ်ယောက်ကတိုက်ခိုက်ဖို့လှုပ်ဆောင်နေအကြီးအကျယ်ထိခိုက်ပျက်စီးအောင်လုပ်ဖို့လဲသူ့မှာလက်နက်ခဲရန်အပြည့်စုံပါပါတယ်။သူကတော့အသက်ဆုံးပြီးတော့ဝင်မတိုက်ဘူးဆိုရင်သူကအဆုံးရှုံးအများကြီးဖြစ်အောင်လို့တိုက်ခိုက်လိုက်နိုင်မှာပါလို့သမ္မတကပြောသွားခဲ့ပါတယ်ရှင်။
ဒီကနေ့တနင်္လာနေ့အမေရိကန်ပြည်ထောင်စု last week မှာကျင်းပမဲ့ညီလာခံတစ်ခုမှာအမေရိကန်ပြည်ထောင်စုရဲ့တန့်စင်တဲ့စွမ်းအင်ထုတ်လုပ်ရေးအပေါ်အမေရိကန်သမ္မတဘရက်အိုဘားမားဆက်လက်အာရုံစိုက်ပြီးပြောဆိုဖို့ရှိနေပါတယ်။သမ္မတအိုဘားမားရဲ့သတင်းနှစ်ပတ်ကြာပန်းဖြေခီးစဉ်အပြီးအီရန်နျူကလ িয়ার အရေးအပါအဝင် အရေးပါတဲ့ကိစ္စရအတော်များများနဲ့နောက်လအနှင်းငယ်တွင်ကြုံတွေ့ရမယ့်အရေးတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲအခုညီလာခံမှာတန့်စင်တဲ့စွန့်ရင်အရေးပြောဆိုဖို့ဖြစ်လာခဲ့တာပါဒီနှစ်ကုန်ပိုင်းမှာရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်တစ်ခုချုပ်ဆိုနိုင်ဖို့ကမ္ဘာတစ်လွှာကြိုးပမ်းနေကြချိန်မှာပဲအမေရိကန်သမ္မတအနေနဲ့လည်းပြည်တွင်းကာဗွန်ထုတ်လွှတ်မှုတို့ကိုရှော့ချနိုင်ရေးပြုပြင်ပြောင်းလဲမှုဆောင်ရွက်နေတာဖြစ်ပါတယ်တနင်္လာနေ့မှာကျင်းပမယ့်အမျိုးသားတန့်စင်စွန့်ရင်ဆိုင်ရာညီလာခံကတော့တန့်စင်နဲ့စွန့်ရင်ဆိုင်ရာရလဒ်တွေထွက်ပေါ်လာရင်းနဲ့အမေရိကန်ပြည်ထောင်စုရဲ့လျှက်စစ်ကွန်ရက်တွေစမ်းသစ်ရေးတို့အပေါ်အစိုးရနဲ့ပုဂ္ဂလိကဘိုင်းတို့အနေနဲ့ပူးပေါင်းဆောင်ရွက်နိုင်မယ်နီးလန်းတွေကိုရှာဖွေဖို့ဖြစ်တယ်လို့လည်းညီလာခံစီစဉ်သူတို့ကပြောပါတယ်ရှင်
အီရန်နိုင်ငံဟာအကြမ်းဖက်မှုတိုက်ဖျက်ရေးမှာဒေသရင်းအဓိကအရေးပါတဲ့နိုင်ငံဖြစ်တယ်လို့ဗြိတိသျှနိုင်ငံသားရေးဝန်ကြီးကဒီကနေ့ပဲပြောသွားပြီးတော့အီရန်အစိုးရနဲ့ဆက်ဆံရေးမှာတော့ဗြိတိသျှအစိုးရအနေနဲ့တော်တော်ကိုသတိထားရမယ်လို့ဆိုပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ကမ္ဘာ့အင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံသားမှာအရင်လောက်ကသဘောတူညီမှုတစ်ခုရခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာတော့ဗြိတိန်နဲ့အီရန်တို့ကအပြန်အလှန်သူတို့ရဲ့တန်ရုံတွေကိုနှစ်ပေါင်းများစွာအတွင်းမှာပထမဆုံးအကြိမ်ဖြစ်နေပြန်ပြောဖွင့်လှစ်ခဲ့ပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးဖိလစ်ဟာမွန်ကအီရန်သမ္မတဟဆန်ရာဟာနီနဲ့တေရန်မြို့တော်မှာတွေ့ဆုံခဲ့ပြီးတော့သူတို့နှစ်နိုင်ငံမှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်မယုံကြည်မှုတွေအများကြီးရှိထားခဲ့ပေမဲ့လည်းဘုံရက်တည်မှုတစ်ခုမှာတူညီရဲလို့ပြောသွားခဲ့ပါတယ်သူတို့နှစ်နိုင်ငံဟာ IS Islamic စစ်သွေးကြွတွေကိုနှိမ်နှင်းရုပ်အရေးနဲ့အာဖဂန်နစ္စတန်နိုင်ငံကဘိန်းဗျူတွေဥရောပကိုမရောက်ရှိရေးတားဆီးနိုင်မှုကိစ္စတွေမှာသဘောတူထားတယ်လို့ Mr. Hammond ကပြောပါတယ်ရှင်
။လေဗနန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေနဲ့လုံထင်းတပ်ဖွဲ့ချာအကြမ်းဖက်ထိတိုက်တွေ့ခဲ့ပြီးနောက်တနေ့ဒီကနေ့တနင်္လာနေ့မှာတော့လေဗနန်နိုင်ငံရဲ့မြို့တော်မှာဆန္ဒပြမယ့်အစည်းအဝေးကိုဥဆောင်စီစဉ်သူတို့ကဆိုင်းငံ့လိုက်ပါတယ်။ Houston နန်းဟောင်းနေတယ်လို့အမည်ပေးထားတဲ့လှုပ်ရှားမှုကိုတနင်္လာနေ့ညနေခင်းဘေးရုတ်မြို့တော်မှာပြုတ်လုံမယ်လို့လူမှုကွန်ရက် Facebook ကနေကြေညာခဲ့တာပါ။ဒါပေမဲ့တောင်းဆိုချက်တွေကိုပြန်လည်သုံးသပ်ဖို့လိုအပ်တာကြောင့်ဒီလှုပ်ရှားမှုကိုဒီကနေ့မလုပ်ဖြစ်ခဲ့တာဖြစ်ပါတယ်။သူတို့ရဲ့အခြေအနေကိုရှင်းပြဖို့အတွက်လည်းသတင်းစာရှင်းလင်းပွဲတစ်ခုလုပ်ဖို့စီစဉ်ခဲ့ကြပါတယ်ရှင်။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမအေးတနာကျော်နဲ့မတ်တငီထိုက်တို့ကပြောပြပေးခဲ့တာပါ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးပါမယ်။မကြာခင်ရောက်လာတော့မယ့်2015အထွေထွေရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုရရှိရေးအတွက်နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကကြိုတင်မဲ့ပေးရမှာလေ့လာနိုင်အောင်စီစဉ်ပေးဖို့ကာတာစင်တာလေ့လာစောင့်ကြည့်ရေးအဖွဲ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။ဒါအပြင်ယာယီတပ်တွေခန့်လက်မှတ်ကင်ဆောင်ထားသူတွေနဲ့လူနည်းစုတွေပါမဲ့ပေးခွင့်ရဖို့ကိုလည်းမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မတ်တငေလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာနိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တွေအနေနဲ့ကြိုတင်မဲပေးတဲ့နေ့တွေမှာပါစောင့်ကြည့်နိုင်အောင်စီစဉ်ပေးဖို့ကာတာစင်တာလေးလာစောင့်ကြည့်ရေးအဖွဲ့မြန်မာဌာနတာဝန်ခံဖရက်ဒရစ်ရော့စကီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။လက်ရှိစနစ်အရကြိုတင်မဲပေးချိန်မှာစောင့်ကြည့်လေ့လာဖို့တော့ခက်ခဲနေသေးတယ်လို့ဖရက်ဒရစ်ရော့စကီက VOA နဲ့တီးတန့်တွေ့ဆုံမေးမြန်းရာမှာအခုလိုပြောပါတယ်။
Advance voting was a it's perceived to have been a very serious problem in past elections and the election commission
ပြည်ထောင်စုရွေးကောက်ပွဲမှာကြိုတင်မဲပေးတာဟာကြီးမားတဲ့ပြဿနာဖြစ်ခဲ့ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ကျွန်တော်တို့ကိုကြိုတင်မဲပေးတဲ့နေရာမှာလေ့လာခွင့်ပေးမယ်လို့ပြောထားပါတယ်စီမင်းစည်းကမ်းတွေအရဆိုရင်တော့နိုင်ငံတကာရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးအဖွဲ့တွေရောပြည်ရင်းအဖွဲ့တွေကစောင့်ကြည့်လေ့လာခွင့်ပေးရမှာဖြစ်ပါတယ်ဘယ်လိုလက်တွေ့စောင့်ကြည့်ခွင့်ပေးမလဲဆိုတာကိုပဲမေးခွန်းထုတ်ရမှာပါလက်ရှိစနစ်အရတချို့ကြိုတင်မဲပေးတဲ့နေရာတွေမှာလေးလာစောင့်ကြည့်ဖို့အခက်အခဲတွေရှိနေပါတယ်ဥပမာတမတော်သားတွေကြိုတင်မဲပေးတာမျိုးပေါ့ကြိုတင်မဲပေးမဲ့ရက်ကိုတည်တည်ချာချာမတတ်မရသေးပါဘူးပြီးတော့တက်ထဲမှာကြိုတင်မဲဘယ်လိုပေးမလဲဘယ်တော့ပေးမလဲဆိုတာကလည်းတရင်မှုတွေကပဲစီစဉ်မှာဖြစ်ပါတယ်နောက်ပိုင်းမှာတော့ရွေးကောက်ဘက်ကော်မရှင်နဲ့ကျွန်တော်တို့ဘယ်လိုစောင့်ကြည့်လေးလာရမလဲဆိုတာကိုတည်ချာဆွေးနွေးပါဦးမယ်စောင့်ကြည့်လေးလာသူတွေကြိုတင်မဲပေးမှုကိုစောင့်ကြည့်လေးလာနိုင်ခွင့်ဟာလဲရွေးကောက်ပွဲတစ်ပွဲရဲ့ယုံကြည်စစ်ချရမှုအတွက်အရေးကြီးပါတယ
် White Card လို့ခေါ်တဲ့ယာယီတပ်သေးခံလက်မှတ်တွေကိုဖျက်သိမ်းလိုက်ခြင်းအပြင်အရင်ကမဲပေးခွင့်ရှိသူတွေရဲ့အခွင့်အရေးတွေဆုံးရှုံးသွားတယ်လို့ Mr. Roski ကသုံးသပ်ပါတယ်ရခိုင်ဒေသကလူနည်းစုတွေအပါအဝင်မဲပေးပိုင်ခွင့်ရှိသူတွေအားလုံးမဲပေးခွင့်ရအောင်ကာတာစင်တာအနေနဲ့မြန်မာအစိုးရကိုတိုက်တွန်းထားတယ်လို့ Mr. Roski ကပြောပါတယ
် It's a very serious concern of ours that a significant population in the country that had been previously eligible to vote may not have the opportunity to vote. It's bad practice internationally.
အရင်တုန်းကမဲပေးပံခွင့်ရှိတဲ့အများပြားလာတဲ့လူကြီးတွေမဲပေးပံခွင့်မရှိတော့တာကိုအလွန်စိတ်ပူမိပါတယ်။နိုင်ငံတကာမှာဆိုရင်တော့ဒါဟာမကောင်းတဲ့အလေအထားလို့ယူဆကြပါတယ်။တကယ်လို့မဲပေးခွင့်ဆုံးရှုံးကြတယ်ဆိုရင်တော့လူထုံးလုံးကြီးအရာမဖြစ်သင့်ပါဘူး။ဒီလူတွေဟာမဲပေးပံခွင့်ရှိသူတွေဟုတ်မဟုတ်ခွဲခြားသတ်မှတ်ဖို့တရားမျှတစွာဆောင်ရွက်ပေးဖို့လိုပါတယ်။ဒီလူတွေမဲပေးခွင့်မရဘူးဆိုတာသိရတော့ကျွန်တော်တို့အနေနဲ့စိတ်ပျက်မိပါတယ်။ကာတာစန်တာအနေနဲ့မြန်မာနိုင်ငံရဲ့လူမျိုးရင်းနဲ့နိုင်ငံသားသတ်မှတ်ရေးတွေမှာဘာမှဝင်ပြီးတော့မဆွတ်ဖက်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကတော့ရခိုင်ပြည်နယ်ကလူနည်းစုတွေအပါအဝင်မဲပေးခွင့်ရှိသူအားလုံးမဲပေးနိုင်ဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းထားပါတယ်
။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အတ္လန်တာမြို့အခြေစိုက်ကာတာစင်တာဟာ1989ခုနှစ်ကစပြီးနိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲတရားကိုလေ့လာဆောင်ကြည့်နေတဲ့အဖွဲ့ဖြစ်ပါတယ်။ကာတာစင်တာကနေမြန်မာရွေးကောက်ပွဲဖြစ်စဉ်ဆိုင်ရာဒုတိယအစီရင်ခံစာနဲ့အကြံပြုချက်တွေကိုပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်ခဲ့ပါတယ်။ပထမအစီရင်ခံစာကိုတော့2015ခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့ပါတယ်ရှင်
။မတင်ကြီးလင်းတင်ပြသွားတာပါရှင်။ VOA ကနေတင်းလာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ရွေးကောက်ပွဲသတင်းနောက်တစ်ပုဒ်ဆက်ပါအောင်မယ်။မကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ့်ကိုယ်စားလှယ်လောင်းတွေကိုကော်မရှင်ကစတင်စီစစ်နေချိန်မှာပဲနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတချို့ရဲ့ရှောက်လွှာတွေလည်းပယ်ချခံရပါတယ်။အမည်စရင်တင်သွင်းလွားပဲချဖို့ဆုံးဖြတ်ချက်ကိုပြန်လဲခြေပအယူခံဝင်မဲ့သူရှိသလိုဥပဒေနဲ့အညီဖြစ်တဲ့ဆိုရင်ဆုံးဖြတ်ချက်ကိုလက်ခံမဲ့သူတွေလည်းရှိကြပါရယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးထားပါရယ်ရှင
်ဟုတ်ပါတယ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာကိုစလဲလောင်းတွေအဖြစ်အမည်စရင်တင်သွင်းထားတဲ့အထက်ကအနည်းဆုံးကိုစလဲလောင်း3ယောက်ရဲ့ရှောက်လွှာတွေကိုနိုင်ငံသားဖြစ်မှုနဲ့ဆက်နွယ်ပြီးသက်ဆိုင်ရာကော်မရှင်ရုံးတွေကပယ်ချခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံထားရတဲ့ဦးရွှေမောင်ဟာမြန်မာနိုင်ငံသားမိဘ2ဦးကမွေးဖွားသူမဟုတ်တဲ့အတွက်ရွေးကောက်ပွဲဥပဒေပုံမှ10ဂါကြီးအပိုင်ငါအရာရွေးချယ်ပိုင်ခွင့်မရှိဘူးဆိုပြီးပြိုင်ဘက်ကိုယ်စားလှယ်လောင်း2ဦးကတိုင်ကြားခဲ့တဲ့နောက်မောင်းနှော့ခရိုင်ရွေးကောက်ပွဲကော်မရှင်ကရှောက်လွှာကိုပယ်ချခဲ့တာပါဒီတကြိမ်ရွေးကောက်ပွဲမှာတော့တတိပုဂ္ဂလအဖြစ်အရွေးခံမှုစီစဉ်ထားတဲ့ဥရွှေမောင်ကတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုအယူခံပြန်ဝင်မယ်လို့ပြောပါတယ
်။2010ခုနှစ်ကဒီပြည်သူ့ကိုယ်စားလှယ်လောင်းရဲ့တော့ဒီအရေးချင်းမိမှုမမိမှုနဲ့ပတ်သက်တဲ့ပုံမှန်ပါနော်။ပုံမှန်10နာပေါ့။အဲ့ဒါလေ2010တုန်းကနဲ့အခုနဲ့လည်းအတူတူပဲဘာမှပြောင်းလဲခြင်းမရှိဘူး။အဲ့တော့2010တုန်းကကျွန်တော်ရွေးကောက်တင်ရောက်ကြခံရတယ်ကျွန်တော်လက်ရှိလွတ်တော်ကိုလည်းလုပ်နေတယ်။2015ကျတော့မှရှောက်လွှာတင်တော့ပေးတယ်ဆိုတော့ဒါတော့ကျွန်တော်ရှင်းအောင်မညီတဲ့ကိစ္စတခုလို့ပဲကျွန်တော်ကမှတ်ချက်ပေးခြင်းပါလေ။ရခိုင်ပြည်နယ်ကော်မရှင်ကပြေခဲ့တယ်ဆိုရင်လည်းကျွန်တော်ကပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ပြည်တော်ကိုဆက်လက်ယူခံရမှာပါနော်။အန်ကျရဲ့အမျိုးသားမှတ်ပုံတဲ့ကပ်ပြားမိဘနှစ်ပါးရဲ့မှတ်ပုံတဲ့ကပ်ပြားနဲ့ကျွန်တော်တို့မျိုးရင်းစင်စစ်စရာနဲ့လိုအပ်တဲ့ချက်တွေကိုအားလုံးတင်သွင်းတယ်။တင်သွင်းပြီးတော့ကျွန်တော်တို့ဒီ1980ခုနှစ်နော်မြန်မာနိုင်ငံသားဥပဒေနည်းဥပဒေနဲ့အားလုံးနဲ့ကိုက်ညီတဲ့တွေ့အန်ကျရဲ့မိဘနှစ်ပါးပါနိုင်ငံသားဖြစ်နေတဲ့တွေ့အန်ကျကိုနိုင်ငံသားစီစီကပ်ပြားထုတ်ပေးခဲ့တာပါ။ဆိုတော့အခုကျမှကျွန်တော်ရဲ့မိဘနှစ်ပါးကနိုင်ငံသားမဟုတ်ဘူးလို့ပြောတဲ့ဟာဒီဒါတခုခုသော pressure ကြောင့်လားနော်အခွင့်အရေးတခုရဲ့တောင်းဆိုချက်ကြောင့်လားဒါမို့ဘာကြောင့်လဲဆိုတာကကျွန်တော်တို့ဒါပြန်ပြဖြစ်ရရှိပါတယ
်။မောင်းနှော့ခရိုင်အတွင်းမှာပဲတတိပုဂ္ဂလအဖြစ်နဲ့ဝင်ရောက်အရွေးခံမဲ့ရခိုင်ပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနယ်အမှတ်9ကအမျိုးသမီးကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ခင်ခင်လွင်ဟာလည်းအလားတူအခြေအနေမျိုးနဲ့ရင်ဆိုင်နေရတာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့မန္တလေးတိုင်းဒေသကြီးချမ်းမြေသာဇံမြို့နယ်အမှတ်1မဲဆန္ဒနယ်မြေကဝင်ရောက်ရှင်ပြိုင်မဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လောင်းဒေါက်တာဝင်းမြင့်ဟာလည်းနိုင်ငံသားမဖြစ်သေးတဲ့မိဘ2ဦးကမွေးဖွားလာသူအဖြစ်နဲ့ရှောက်လွှာကိုပယ်ချခံထားရတာဖြစ်ပါတယ်။မန္တလေးတိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ရုံးကိုသူ့အနေနဲ့အယူခံဆက်တက်သွားဖို့ကိုလည်းပြင်ဆင်နေပါတယ်။ NND ရဲ့ပြောခွင့်ရဦးညံဝင်းကတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်တွေဟာဥပဒေနဲ့အညီဖြစ်တယ်ဆိုရင်လက်ခံဖို့အသင့်ရှိပါတယ်လို့ပြောပါတယ်
။သူ့ကိုမွေးတဲ့အချိန်မှာမိဘတူဦးဟာနိုင်ငံသားကဖြစ်နေလို့အဲ့ဒါလို့ကြားပါတယ်။ဥပဒေရမှန်တော့ကျွန်တော်တို့အစဆုံးလိုက်ပြန်ပါဘူး။ဥပဒေရကိုညှိနေတဲ့ဆိုရင်တော့ဘာမှလုပ်လို့ရမှာမဟုတ်ဘူး။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြေရှင်းရေးအဖွဲ့တာဝန်ခံဦးမြင့်နိုင်ကတော့ရွေးကောက်ပွဲဥပဒေတွေနဲ့အညီကိုယ်စားလှယ်လောင်းတွေကိုစီစစ်ရွေးချယ်နေပါတယ်လို့ပြောပါတယ်။တကယ်လို့ကိုယ်စားလှယ်လောင်းတွေအနေနဲ့ရှောက်လွှာကိုပယ်ချခံရတဲ့ဆိုရင်လေခုနှစ်ရက်အတွင်းအယူခံဝင်နိုင်တယ်လို့အခုလိုရှင်းပြပါတယ
်။ဝေးဖွားတဲ့အချိန်မှလေးအစုမိဘနှစ်ပါးလုံးကနိုင်ငံသားဖြစ်ဖို့လိုအပ်ပါတယ်။တစ်ပါးပါးကနိုင်ငံသားဖြစ်နေတော့သူကဘာမှမလုပ်ဘူးပေါ့။ နောက်ပြီးတော့ဟိုမြန်မာနိုင်ငံအတွင်းမှာအနည်းဆုံး10နှစ်ဆက်တဲ့အခြေချနေထိုင်လို့မရှိရမှာပေါ့နိုင်ငံသားမိဘနှစ်ပါးကမွေးဖွားတဲ့နိုင်ငံသားဖြစ်ရမယ်အဲ့ဒီအချက်တင်နေဆိုရွေးချယ်တင်ရပိုင်ခွင့်ရှိတဲ့လူတွေပေါ့ရွေးချယ်တင်ရပိုင်ခွင့်မရှိတဲ့လူတွေကြတော့ထောင်နိုင်ကြခံနေရတဲ့လူတွေပေါ့နောက်စိတ်ပေါက်သွက်နေတယ်လို့တပ်ဆိုင်ရာဥပဒေကပြဋ္ဌာန်းထားတဲ့အတိုင်းသတ်မှတ်ချက်ခါတဲ့လူတွေနောက်လူမွေးဖြစ်တပ်ဆိုင်ရာတရားရုံးရဲ့ညင်ညာထားခြင်းခံရတဲ့လူတွေပေါ့နောက်မွေးဖွားခြင်းကနိုင်ငံသားမဖြစ်သေးတော့မိဘတစ်ပါးပါးမှဖြစ်စီနှစ်ပါးစလုံးကမွေးဖွားတဲ့နိုင်ငံသားပေါ့နောက်နိုင်ငံခြားအစိုးရရဲ့ကျေးဇူးသစ္စာကိုခံယူဆောက်ရှောက်ယူနေတဲ့လူတွေနိုင်ငံခြားအစိုးရရဲ့ဩဇာခံသူတွေနိုင်ငံခြားအစိုးရရဲ့လောက်ခံဖြစ်တဲ့လူတွေနောက်တိုင်းတစ်ပါးရဲ့နိုင်ငံသားဖြစ်တဲ့လူတွေဒီလူတွေကယူလို့မရဘူးပေါ့
အခုချိန်ထိကတော့2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမဲ့လွှတ်တော်ကိုယ်စားလှယ်လောင်း6189ဦးအထိရှိနေပါတယ်။အဲ့ဒီအထက်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းက1982ဦး၊အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းက913ဦး၊တိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်လောင်း163ဦးအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်း3504ဦးရှိတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင
်။မဆုမောမေးမြန်းတင်ပြသွားတော့ပါရှင်။ခုတော့မနေ့ဖြန်ည9နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာဗအကြောင်းနေဆွေးနွေးကြမလဲဆိုရနာဆင်ကြည့်ရအောင်ပါရှင
်နိုင်ငံလုံးပြည်ခရရစီတဘောတူညီချက်ရဖို့မြန်မာဆွေးရနဲ့ဆွေးနွေးနေကြတဲ့အထက်ကအခုနောက်ဆုံးရနက်ကန်အဖွဲ့တချို့ကသာပါဝင်လက်မှတ်ရေးထိုးဖို့လက်ခံထားကြပါတယ်ရနက်ကန်အားစုတွေအနေနဲ့အခုလိုတစ်ဖွဲ့စားနှစ်ဖွဲ့စားပဲဖြစ်ဖြစ်စိတ်ဆက်ညှိနှိုင်းမှုတွေကနေငြိမ်းချမ်းရေးအတွက်လမ်းစပေါ်လာနိုင်ပါသလားအမမဟုတ်လက်နက်ကန်အင်အားစုတွေအနေနဲ့တစုတစည်းတည်းပူပေါင်းပြီးအစိုးရနဲ့ဆက်ဆက်တာမျိုးကသာတကယ်ငြိမ်းချမ်းရေးကိုဥတည်စေနိုင်ပါလားအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်မနက်ဖြန်ညအင်္ဂါနေ့ည9နာရီမှာဆွေးနွေးကြမှာပါရှင်ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ခရော့နိုင်ငံကသတင်းတပုတ်ကိုနောက်ဆုံးတင်ပြပါအောင်မယ်တောက်ကြနေကနယ်သာလန်နိုင်ငံအမ်စတာဒမ်ကနေပြင်သစ်နိုင်ငံပါရီကိုသွားတဲ့ခရီးသည်တင်ရထားပေါ်မှာတနက်ကင်ပြီးခရီးသည်တွေကိုတိုက်ခိုက်မဲ့လူတစ်ယောက်ကိုတုံ့ပြန်တိုက်ခိုက်နိုင်တဲ့အတွက်အမေရိကန်နိုင်ငံသား3ယောက်နဲ့ဗြိတိန်နိုင်ငံသား1ယောက်တို့ကိုပြင်သစ်နိုင်ငံမှာချီးကျူးပြောဆိုနေကြပါတယ်။ VOA သတင်းထောက် Chef Custer သတင်းပေးပို့ထားတာကိုကိုငင်းချမ်းကပြောပြပါမယ်ရှင်
။တနက်သမားတွေကိုပြန်တိုက်ခိုက်ခဲ့တဲ့အမေရိကန်နိုင်ငံသား3ယောက်ကတော့ Spencer Stone, Ellis Galato နဲ့ Anthony Settler တို့ပါ။ပြင်သစ်မှာရှိတဲ့အမေရိကန်တန်ယုံကတဆင့်မနေ့ကသတင်းဌာနတွေရဲ့မေးမြန်းချက်တွေကိုပြန်ပြီးဖြေကြားခဲ့ကြပါတယ်။သူတို့ကိုသူရဲကောင်းတွေလို့ကဘာကရှုမြင်ထားကြတဲ့အကြောင်းပြင်သစ်နိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဂျိန်းဟတ်လေးကအခုလိုပြောပါတယ
် These three brave young Americans along with the French
ဒီအမေရိကန်နိုင်ငံသား၃ယောက်ဟာပြင်သစ်နဲ့ဗြိတိန်ခီးတယ်တွေနဲ့အတူထူးခြားတဲ့တပ်တွေကိုပြခဲ့ကြတာပါလူတွေအများပြားထိခိုက်ဒဏ်ရာရအောင်တိုက်ခိုက်ဖို့ရောက်လာတဲ့ဒီလက်နက်တွေကိုင်းထားတဲ့သူကိုကိုယ့်ကိုအန်တရာယ်ပြုမှာဂယူးမဆိုင်ပဲတုံ့ပြန်ပြီးတိုက်ခိုက်ခဲ့ကြတာပါ
American leader ကတပ်ဖွဲ့ဝင် Stone ကတော့လက်နက်ကင်ထားတဲ့သူကစက်ကူဖြတ်တဲ့ဓားနဲ့ပြန်တိုက်ခိုက်တာခံခဲ့ရတဲ့အတွက်လက်ဘင်းနဲ့လက်မှာဒဏ်ရာရခဲ့ပါတယ်။သူကသူ့ခုံမှာနှင်းနှင်းချိုက်ချိုက်အိမ်မောကျနေခဲ့ပြီးရုတ်တရက်နိုးလာတဲ့အချိန်မှာယထာစင်းကြံနဲ့တနက်ကင်ထားတဲ့သူကိုတွေ့ခဲ့တာလို့အခုလိုပြောပါတယ
်။ I turned around and I saw he had a
ကျွန်တော်လက်ကြည့်လိုက်တော့ AK-47 လို့မောင်းမြတ်တနက်တလက်ကိုသူကင်ထားကျွန်တော်တွေ့တယ်ဗျ။သူ့တနက်ကပြစ်မရဘဲဂျမ်းဖြစ်နေပုံရတယ်။ကြည်ကထိုးဖို့ကြိုးစားနေတဲ့အချိန်အဲလက်ကကျွန်တော်ဖုန်းကိုပုတ်ပြီးတော့ဒီကောင်ကိုချုပ်ပြီးဖမ်းထားမယ်။မျိုးပေါ်ကိုလဲချပြင်မယ်ဆိုပြီးတော့ပြေးပြီးတော့သူ့လက်ထက်ကတနက်ကိုအဲလက်ကလူယူပါတယ်။ကျွန်တော်လည်းသူ့လက်ရင်းကိုချုပ်ထားလိုက်ပါတယ်
။မော်ရိုကိုနိုင်ငံမှာမွေးဖွားခဲ့တဲ့တနက်သမားကိုလဲချထိန်းချုပ်လိုက်တဲ့အချိန်မှာ Skeletor Stone နဲ့ American ကျောင်းသား Settler တို့ကို Britain နိုင်ငံသား Chris Norman ကလည်းဝင်ပြီးကူညီခဲ့ပါတယ်။တနက်သမားအပြင်းထန်ဒဏ်ရာရသွားခဲ့သလိုသူ့လက်ချက်ကြောင့်အနည်းဆုံးခီးတဲ့တူဒဏ်ရာရခဲ့ပါတယ်တိုက်ခိုက်ပြီးချိန်မှာလက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုကိုလည်းတွေ့ရပါတယ်ဒီအဖြစ်အပျက်ကနေဘာတင်ငန်းစာရလိုက်တယ်လဲဆိုတော့အရေးကြုံတဲ့အချိန်မှာဘာမှမလုပ်ဘဲနေတာထက်ဆိုင်တခုခုလုပ်ရမယ်ဆိုတာကိုနားလည်လိုက်တယ်လို့ Settler ကပြောပါတယ
် Hiding or sitting back is not going
ဘုံပြီးနောက်မှာထိုင်နေမယ်ဆိုရင်ကျွန်တော်တို့ဘာမှလုပ်နိုင်ခဲ့မှာမဟုတ်ဘူးကျွန်တော်မိတ်ဆွေကြီး Spencer သာထမသွားဘူးဆိုရင်တနတ်သမားကပဲသူလှုပ်ချင်တဲ့အတိုင်းအောင်မြင်မြင်လှုပ်သွားပါလိမ့်မယ်
စပိန်အာနာဗိုင်တွေကတနတ်သမားဟာအသ တ်26နှစ်အရွယ်အယုတ်အယ်ဂဇနီဆိုသူဖြစ်တယ်ဆိုတာကိုအတည်ပြုပြောဆိုပါတယ်။ပြီးခဲ့တဲ့နှစ်ကဆီးရီးယားမှာနေထိုင်ခဲ့သူပါ။တောက်ကြနေကတိုက်ခိုက်မှုမဖြစ်ခင်လေးမှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆောမြို့ကနေရထားပေါ်တက်လာခဲ့သူဖြစ်ပါတယ်။ဟီးတယ်တွေကိုတိုက်ခိုက်ဖို့ကြိုးစားမှုကတောက်ကြနေကဖြစ်ပွားခဲ့တာပါ။ဘယ်လ်ဂျီယံကိုဖျက်လာခဲ့တဲ့ရထားပေါ်မှာခီးတဲ954ယောက်ပါခဲ့ပါတယ်။တိုက်ခိုက်ဖို့ကြိုးစားတဲ့ဖြစ်ရပြီးရထားကိုပြင်သစ်နိုင်ငံမြောက်ပိုင်းလမ်းကြောင်းပြောင်းပြီးမောင်းနှင်ခဲ့ပါတယ်ခင်ဗျာ
။ကိုငိန်ချန်းတင်ပြသွားတာပါရှင်။တောတာရှင်များရှင် VOA မြန်မာပိုင်းကနေလာမဲ့နိုဝင်ဘာလမှာကျင်းပမဲ့မြန်မာရွေးကောက်ပွဲအတွက်အထူးအစီအစဉ်တွေကိုလည်းမိတ်ဆက်ပေးပါအောင်မယ်ရှင်။
စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းပတ်ကုံစနေတင်းငွေတွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အောက်တိုဘာလကစတင်ပြီးလဲနိုင်စင်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနေ့ကိုတနေ့ကြာတင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
VOA ကနေတင်လာတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ် PP ချင်းမှာပဲ VOA ရုံမြင့်တန်းကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ကြပါရယ်ရှင်။အခုနောက်ဆုံးကြားရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုမှအေးတန်နာကျော်ကတလက်ပြောပြပေးပါအောင်ရှင်။
အရှာဒေတာတလွားကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့တင်းနှလာနေကဈေးပိတ်ချိန်မှာဈေးများကြီးကျဆင်းခဲ့ပြီးတော့ဥရောပဈေးကွက်တွေရဲ့မန္တလေးရှယ်ယာအရောင်းဝယ်ဈေးတွေလည်းကျဆင်းကကမ္ဘာနဲ့အဝမ်းမှာအစုရှယ်ယာဈေးတွေဆက်လက်ကျဆင်းနေပါတယ်။အမေရိကန်ပြည်အစုမှာကတောက်ကြနေတဲ့ကဈေးက300ဂိုင်းတော့ကျဆင်းခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလန်ဒန်ပါရီနဲ့ဂျာမနီဖရန့်ဖော့အစုရှယ်ယာဈေးကွက်တွေမှာအနည်းဆုံး 1.5 ဈေးအကျနဲ့ဖွင့်ခဲ့ရပါတယ်။ရေနံဈေးကလည်း1တော်အကျတွင်မှာပထမဆုံးအကြိမ်ဖြစ်တဲ့ဒီစီကိုဒေါ်လာ40အခုတလောကပဲရောက်သွားပြီးတဲ့နောက်မှာတင်းနှလာနေမှာဈေးထက်ကျခဲ့ပါရဲ့ရှင်။ကိုရီးယားကျွမ်းဆွယ်မှာလက်တလောရန်ဆောင်မှုတွေနဲ့ပတ်သက်လို့မြောက်ကိုရီးယားတို့ဘက်ကမှားယွင်းနေတာကိုပြုပြင်ကြဖို့တောင်ကိုရီးယားသမ္မတပိုက်ခင်ဟေကလူသိရှင်ကြားတောင်းဆိုလိုက်ပါတယ်။ကိုရီးယားကျွမ်းဆွယ်မှာစစ်ဖြစ်မဲ့အရေးကနေပြီးတော့ရှောင်ရှားနိုင်ဖို့တနိုင်ငံအစိမ့်တန်တမန်တို့ကြားမှာဆွေးနွေးမှုတွေကနေတန်တမန်ရေးရပြည်လည်မှုမရနိုင်ဖြစ်နေချိန်မှာပဲတောင်ကိုရီးယားသမ္မတကအခုလိုမျိုးပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်ထက်ထိန်းများခြင်းဆိုင်ရာဥပဒေနဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေတို့ဟာအခြေခံအခွင့်အရေးကိုချိုးဖောက်မှုဖြစ်လို့လက်မှတ်မရေးထိုးဖို့အတွက်သမ္မတဦးသိန်းစင်ကို HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကြီးကတင်းနှင်းကလေးတွေကပဲတိုက်တွန်းသွားပါတယ်။မျိုးဆောင်ဥပဒေ၄ခုတွေကနှစ်ခုဖြစ်တဲ့တလင်တမရစနစ်ကျင့်သုံးရေးမူကြမ်းနဲ့ဘာသာကူးပြောင်းမှုဆိုင်ရာဥပဒေမူကြမ်းတို့ကိုလွှတ်တော်နှစ်ရက်ကဩဂုတ်လ21ရက်နေ့ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံခွဲခြားဆက်ဆံတဲ့ဥပဒေဟာလူမှုအတိုင်းဝိုင်းကြားတင်းမာမှုတွေဖြစ်ပေါ်စေဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာကိုတော့ဩဂုတ်လ23ရက်နေ့ရက်စွဲနဲ့ HRW ကထုတ်ပြန်သွားတာဖြစ်ပါတယ်ရှင်။တောက်ကြနေကနယ်သာလန်ပြင်သစ်ပြေးဆွဲတဲ့တာလစ်ကြီးစံရထားပေါ်မှာလက်နဲ့အမြောက်ပြားနဲ့တိုက်ခိုက်ဖို့ကြံတဲ့သူကိုဝိုင်းဖမ်းပေးခဲ့တဲ့အမေရိကန်နိုင်ငံသား၃ဦးနဲ့ဗြိတိသျှနိုင်ငံသား၁ဦးတို့ကိုပြင်သစ်သမ္မတဖွန်ဆွာအိုလန်ကပြင်သစ်နိုင်ငံရဲ့အမြင့်ဆုံး Legion of Honor ဂုဏ်သုဆောင်ဆုတွေကိုဒီကနေ့ပဲပေးအပ်ချီးမြှင့်လိုက်ပါတယ်။ပါရီမြို့တော်မှာဒီကနေ့ကျင်းပတဲ့အခမ်းအနားမှာတော့သမ္မတအိုလန်ကဗြိတိန်နိုင်ငံကခရစ်စ်နော်မန်နဲ့အမေရိကန်တွေဖြစ်တဲ့ Spencer Stone, Alec Scarlatus နဲ့ Anthony Sadler တို့ရဲ့ရင်ပတ်မှာဆုတစိတ်တွေချိတ်ပေးခဲ့ပါတယ်။ရှင်
။တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းကျဉ်ချုပ်ကိုမအေးသနာကျော်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကဒေါက်ခင်မျိုးတက်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ John Cummings ဖြစ်ပါတယ်။ VOA American အတန်ညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိလိုင်းဒိုမီတာ70 kHz 16.3 ညလိုင်းဒိုမီတာ19 kHz 15.65လိုင်းဒိုမီတာ25 kHz 11.65တို့ကနေတက်ရိုက်ထုတ်လင်းပေးခဲ့တာပါ။ည9:00အစီအစဉ်ကြရင်လည်းနားဆင်ကြပါအောင်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမရှင်လမ်းပါစေ
This program has come to you from the Voice of America, Washington.